ဒီကနေ့ရခိုင်ပြည်နယ်ကနေမြန်မာနိုင်ငံကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာတဲ့အင်အားပြင်းမိုးခါဆိုင်ကလုံးမုန်တိုင်းတန်းကြောင့်အရေးပေါ်အကူအညီလိုအပ်လာရင်ပေးအပ်နိုင်မှုကုလသမဂ္ဂအဖွဲ့အစည်းတွေကြိုတင်ပြင်ဆင်နေကြပါတယ်။ရခိုင်ကမ်းလွန်ကိုဖြတ်ကျော်လာတဲ့အခါမှာတော့လေတိုက်နှုန်းကတနအီကိုကီလိုမီတာ210အထိအင်အားပြင်းထန်တဲ့မုန်တိုင်းအန္တရာယ်ကိုဒေသခံလူမှုအတိုင်းဝိုင်းတွေရင်ဆိုင်မှုပြင်ဆင်ထားတယ်လို့ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူး UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ရမနတန်ဘလာခရစ်နန်ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေကလက်ပြေးတိုက်ခိုက်နိုင်ပြီးတော့ကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အခါမှာတော့အမိုးကြီးပြီးတော့ရေကြီးမြေပြိုမှုတွေကြုံရနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်။စာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဒေသတွေမှာစိုက်ကလုံးမုံတိုင်းကြောင့်နောက်ထပ်အကြက်တဲတွေစိုက်နိုင်တယ်ဆိုပြီးတော့လည်းသတိပေးထားပါတယ်။မုံတိုင်းတန်ခံရနိုင်တယ်လို့ခန့်မှန်းထားတဲ့ရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာစိုင်ကလုံးမုန်တိုင်းမတိုင်မီကလေးကလူပေါင်း6တန်းလောက်ကစာနာမှုအကူအညီတွေလိုအပ်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြပါဗျ။ဒီဒေသတွေမှာလက်နက်ကင်ပြိပခါတွေကြောင့်နေရဲစွန့်ခွာခဲ့ကြရပြီးအမိုးကမရှိဘဲနေထိုင်ကြရသူအများပြားပါဝင်ပြည်တွင်းဒုက္ခသည်ကခန့်မှန်းချေ1,000 နဲ့2,000လောက်ရှိမယ်ဆိုပြီးကုလကပြောပါတယ်ရှင်။